NATO မဟာမိတ်အဖွဲ့တည်ထောင်တဲ့85နှစ်ပြည့်အထိမ်းအမှတ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာတော့မနေ့ပြန်ဇူလိုင်လ9ရက်နေ့မှာထိပ်သီးစည်းဝေးပွဲကျင်းပဖို့ပြင်ဆင်နေပါတယ်။ဒီလိုမျိုးပြင်ဆင်နေချိန်မှာပဲ NATO ခေါင်းဆောင်တွေကရုရှားရဲ့ကျူးကျော်စစ်ကိုခုခံတော်လှန်နေတဲ့ယူကရိန်းကိုထပ်ဆင့်ပံ့ပိုးကူညီပေးဖို့ဆောင်ရွက်နေကြပါတယ်။ NATO အဖွဲ့ဝင်နိုင်ငံအားလုံးကငြိမ်းချမ်းရေးကိုလိုလားကြောင်းနဲ့တကယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီစစ်ပွဲကိုမနိုင်နိုင်ဘူးဆိုတာကိုနားလည်လက်ခံနေဆိုရင်ငြိမ်းချမ်းရေးရနိုင်ပါတယ်လို့ထိပ်သီးစည်းဝေးပွဲမကျင်းပခင်မနေ့တနင်္ဂနွေနေ့တုန်းကသတင်းတော်တချို့နဲ့ကြိုတင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ NATO အဖွဲ့အတွင်းမှုချုပ် John Stoltenberg ကပြောကြားလိုက်တာဖြစ်ပါတယ်။ယူကရိန်းအတွက် NATO မဟာမိတ်အဖွဲ့ဘက်ကလှုပ်ဆောင်ပေးမဲ့အရေးပါတဲ့အချက်တချို့ကိုလည်းပြောကြားခဲ့ပါတယ်။အဲဒီထဲမှာတော့ Germany ဘက်ကစစ်ဖက်ဆိုင်ရာကုကဲရေးဌာနချုပ်ဖွင့်တာဗန်နာရေးစီရေးဆိုင်ရာအကူအညီတွေတိုးမြှင့်ပေးတာယူကရိန်းနဲ့လုံခြုံရေးဆိုင်ရာအပြန်အလှန်သဘောတူညီချက်ချုပ်ဆိုတာတွေပါဝင်ပါတယ်။ယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်လာနိုင်ရင်းနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ဆက်ပြီးတော့ဆွေးနွေးနေကြဆဲဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်ရှင်။